ပါကစ္စတန်နိုင်ငံကရာချီမြို့မှာဘတ်စ်ကားတစ်စီးကိုတနင်္သာရီကတိုက်ခိုက်တာကြောင့်မြို့သမီး16ယောက်ပါဝင်လူ43ယောက်ထဲမှာနေတည်ဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါရတယ်။တည်ဆုံးသူတွေဟာလူနည်းစုရှီးအစ္စလာမ်လေမွတ်စလင်တွေပါ။မော်တော်ဆိုင်ကယ်ရီနဲ့လူ6ယောက်ကဘတ်စ်ကားကိုရုတ်တရက်တိုက်ခိုက်ပြီးတော့ကားပေါ်တက်ပြီးခီးတဲ့တွေကိုပစ်ခတ်တာလို့ပြည်နယ်ရဲတပ်ဖွဲ့စစ်ဆေးမှုချုပ်ဂူလမ်ဟိုက်ဒါဂျမလ်ကပြောပါရတယ်။ကြီးတဲ့တွေကတနတ်သမားတွေကိုသူတို့ကိုလာလို့ရလူတွေလို့ထင်ပြီး mobile phone တွေပတ်စံတွေပါဝင်သူတို့မှပါတဲ့ပစ္စည်းတွေကိုချက်ချင်းထုတ်ပေးကြပြီးတော့အသက်ချမ်းသာပေးဖို့တောင်းပန်ကြတယ်လို့မြင့်မြင့်ကြီးကပြောပါရတယ်။ဒါပေမဲ့တနတ်သမားတွေကကြီးတဲ့တွေကိုကောင်းကောင်းခိုင်းထားပြီးတော့တနတ်တွေနဲ့ပြစ်တက်လိုက်တာလို့ဆိုရတယ်။ဘတ်ကားပေါ်မှာပါတဲ့ကလေးနှစ်ယောက်နဲ့ရင်မောင်းကိုတော့တနတ်သမားတွေကမပြစ်ဘဲဆေးရုံကိုမောင်းသွားဖို့ဒီရင်မောင်းကိုပြောပါရတယ်။အခင်းဖြစ်တဲ့နေရာကရတဲ့အထောက်အထားတွေရတိုက်ခိုက်တာမှသုံးတဲ့လက်နက်တွေထဲမှာ step machine gun တွေနဲ့ကိုမမပစ္စတိုလ်တနက်တွေပါတယ်လို့မှုကင်းစုံစမ်းစစ်ဆေးရေးအဖွဲ့အကြီးကပြောပါရခင်ဗျာ။